မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရမယ့်စစ်တပ်ဟာပြည်သူပြည်သားတွေကိုရံပြုတ်တိုက်ခိုက်နေတယ်လို့ကုလသမဂ္ဂအသွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာကပြောဆိုလိုက်ပါတယ်။မတ်လ29ရက်တမ်မရော်နေမတိုင်ခင်ဒီကနေ့မှပဲမစ်ဘူဂနာရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။မြန်မာစစ်တပ်ရဲ့လက်ချက်နဲ့တိုက်ဆုံသူတွေထဲမှာငြိမ်းချမ်းရေးအတွက်အကြမ်းဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာအရေးပါတဲ့အခန်းကဏ္ဍမှာရှိကြတဲ့အမျိုးသမီးတွေတမကကလင်းငယ်တွေလည်းပါဝင်နေတယ်လို့လည်းဆိုထားပါတယ်။မြန်မာလူငယ်လူရွယ်တွေရဲ့အနာဂတ်ကိုစစ်တပ်ကဖျက်ဆီးနေတယ်လို့လည်းအထူးကိုယ်စားလှယ်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာမိမောင်းထုတ်ပြထားပါတယ်။မြန်မာနိုင်ငံပြည်သူတွေနဲ့တရားရဲဆွေးမြေစွာရပ်တည်နေပါတယ်ဆိုတော့မစ်ဘူဂနာကမြန်မာငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မဆုတ်မနစ်ကြိုးပမ်းသွားဖို့တန်ထိတ်ထန်ချမှတ်ထားပါတယ်လို့လည်းဖော်ပြထားပါတယ်။မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့သမရဝင်းမြင့်နဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံရသူအလုံးပြန်လုပေးဖို့လည်းအထူးကိုယ်စားလှယ်ရဲ့ကြေညာချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာနှစ်တကူးစကြံကာလရောက်တော့မှဖြစ်တဲ့အတွက်အယက်သားအုပ်ချုပ်မှုအောင်နိုင်ငံသားရဝပြောရေးနိုင်ငံအကျိုးစီးပွားအတွက်အခြေခံအခွင့်အရေးတွေကိုဒီမိုကရေစီစံနှုန်းအတိုင်းလှိုက်နာဆောင်ရွက်ပြီးတော့ထိန်းသိမ်းတည်ထိန်ဆောင်ရွက်ကြဖို့မစ်ဘူဂနာကမေတ္တာရပ်ခံထားပါတယ်။ဒါအပြင်ရွေးကောက်ခံအယက်သားအစိုးရအာဏာပြန်လည်ရရှိရေးအတွက်နိုင်ငံဆောင်တညီတညွတ်တဲ့ပြတ်သွားစွာတုံ့ပြန်ဆောင်ရွက်ကြဖို့ကုလအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်နဲ့မြန်မာပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးပြန်လည်တင်းမြတ်ရေးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့အပြေရှာကြဖို့ဆိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်ကိုဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့လည်းအထူးကိုယ်စားလှယ်ဘူဂနာရဲ့ကြေညာချက်မှာဖော်ပြထားပါတယ်။